အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့သူရှောင်းတန်နဲ့ကဩစတြေးလျအစိုးရအနေနဲ့မြန်မာပြည်ကနိုင်ငံပိုင်ဘဏ်တွေကိုတန်ခတ်ရေးယူမှုတွေလှုပ်ဆောင်တဲ့လို့တိုက်တွန်းပါတယ်ရှောင်းတန်နဲ့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းမှာရပ်ပေါင်း650လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်မနေ့ကမှပြန်လွတ်လာသူဖြစ်ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပေါ်ဖိနှိပ်ထုတ်ချက်မှုတွေကြောင့်အီရန်နိုင်ငံအပေါ်မှာလည်းဩစတြေးလျနိုင်ငံကတိုက်ခတ်ပိတ်ဆို့မှုတွေချမှတ်မဲ့အကြောင်းကြေညာထားပါတယ်ဒီကြောင့်ဆစ်ဒနီမြို့ကနေဖီမာရှာသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
ပမောခရှောင်းတန်းနဲ့ဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်အထိတောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့စစ်ကောင်စီကသူ့ကိုထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပါတယ်။သူ့အပေါ်တင်ထားတဲ့ဆိုးချက်တွေမဟုတ်မှန်ကြောင်းသူ့ဘက်ကတော့ညှင်းဆို့ထားပါတယ်။အကျဉ်းသားတွေကိုလူငင်းချမ်းသာ권ပေးတဲ့အချိန်မှာနိုင်ငံချစ်ကြည်ရေးအရာဆိုတဲ့အကြောင်းပြချက်နဲ့သူ့ကိုပါစစ်ကောင်စီကလွတ်ပေးလိုက်တာကြောင့်မနစ်နိုဝင်ဘာလမှာဩစတြေးလျကိုပြန်ရောက်လာခဲ့ပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံကနိုင်ငံပိုင်ဘဏ်တွေကိုပြင်းထန်တဲ့အပြစ်ပေးအရေးယူမှုတွေလှုပ်ဆောင်ဖို့ရှောင်တန်တွေကအခုတော့တိုက်တွန်းနေပါတယ်။ဩစတြေးလျကအဲ့ဒီလိုအရေးယူမှုတွေလှုပ်ဆောင်ခဲ့ရင်မြန်မာနိုင်ငံကြားကုံသွယ်မှုဘဏ် MFTV နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB တို့အပေါ်အမေရိကန်အစိုးရကဒဏ်ခတ်အရေးယူထားတာနဲ့အတူတူဖြစ်သွားမှာပါ။ဩစတြေးလျအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့လမ်းစဉ်အတိုင်းလှုပ်ဆောင်သင့်တယ်လို့ဩစတြေးလျအတန်လွင့်ဌာနကိုသူကအခုလိုပြောကြားခဲ့ပါတယ်
။ They've recognized, I think, that sanctions now on this Myanmar regime are not really just about
American ခုတစ်ချိန်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေဟာအရင်လိုဒီစစ်တပ်ရဲ့လုပ်ရက်ကိုမကြိုက်တာကိုပြဖို့အတွက်တသက်မဟုတ်တော့ပဲစစ်ကောင်စီကမြန်မာပြည်သူတွေအပေါ်လက်ရှိလှုပ်ဆောင်နေတဲ့ဖိနှိပ်မှုတွေဆက်မလုပ်နိုင်တော့အောင်ကန့်သက်တဲ့လက်တွေ့ထိရောက်မှုတွေရှိတဲ့အရေးယူမှုမျိုးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။စစ်ကောင်စီကသူတို့လိုအပ်တဲ့နိုင်ငံခြားငွေတွေကိုဒီနိုင်ငံပိုင်ဘဏ်တွေကတဆင့်ရနေတာကြောင့်ကျွန်တော်တို့ကလည်းတကယ်လှုပ်ချင်တယ်ဆိုရင်အနီးအနားမှာရှိနေတာကြောင့်လှုပ်လို့ရနိုင်ပါတယ
်။မြန်မာနိုင်ငံကဘဏ်တွေအပေါ်ဒဏ်ခတ်အရေးယူမှုတွေချမှတ်ရေးအတွက်ရှောင်းတန်နယ်ရဲ့တောင်းဆိုမှုတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းစစ်မီးတောက်လောင်ပြီးလူတွေလည်းထောင်ထဲချီတေဆုံးခဲ့ရပြီးဖြစ်ပါတယ်။တောင်ဆန်းစုကြည်ဟာလည်းရုပ်ောက်ပွဲမတမာမှုအကျင့်ပြည့်ချဆမှုစတဲ့အမှုပေါင်းများစွာနဲ့ဆွဲချက်တင်ခံရပြီးထောင်ဒဏ်နှစ်ရှည်ချမှတ်ခံထားရတာပါမြန်မာပြည်သူတွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေမှာပါဝင်ပတ်သက်တဲ့လူပုဂ္ဂိုလ်တွေနဲ့အဲ့ဒီလိုကျူးလွန်နိုင်အောင်ကူညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားအရေးယူမှုတွေဩစတြေးလျအစိုးရကအခုနှစ်အစောပိုင်းမှာချမှတ်ထားပြီးဖြစ်ပါတယ်ဒီချိန်ထဲမှာပဲဩစတြေးလျအစိုးရဟာအီရန်နိုင်ငံအတွင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလှုပ်ဆောင်ခဲ့တဲ့အစင်းမြင့်ရဲ့အရာရှိတွေစင်စာဘုတ်အဖွဲ့နဲ့နိုင်ငံပိုင်မီဒီယာတို့အပါအဝင်အီရန်နိုင်ငံသားအများအပြားအပေါ်ဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်ထားကြောင်းကြေညာခဲ့ပါတယ်။အီရန်နိုင်ငံမှာမာဆာအမီနီဆိုတဲ့အသက်22နှစ်အရွယ်အမျိုးသမီးရဲကဖမ်းဆီးထားစဉ်တေဆုံးခဲ့ရတဲ့အပေါ်မကျေနပ်လို့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာလည်းတစ်နှစ်နီးပါးရှိလာနေပါပြီ။ဩစတြေးလျအစိုးရကအီရန်နိုင်ငံအပေါ်ပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှု3ကြိမ်ချမှတ်ခဲ့ပြီးဖြစ်ပေမဲ့အခုဒီချိန်ချမှတ်တဲ့ဒဏ်ခမှုနဲ့ခီးသွွာလာခွင့်ကန့်တတ်တဲ့အရေးယူမှုတွေကတော့အမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်သူတွေကိုပြစ်မှတ်ထားခြင်းဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကမနေ့စက်တင်ဘာလ12ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ